말레이시아 နိုင်ငံ ကို 2방 56 နှစ် ကြာ အုပ်ချုပ် လာတဲ့ အာနာယ ညွန့်ပေါင်း အစိုးရ က တနင်္ဂနွေ နေ့ က ကျင်းပတဲ့ လွှတ်တော် ရွေးကောက်ပွဲ မှာ ပြန် ပြီးတော့ အနိုင် ရ သွား ပါတယ် အတိုက် ခံ တွေ ဘက် က အကြီးအကျယ် စိန်ခေါ်မှု ကို ရင်ဆိုင် ရတဲ့ ကြား က နေ ပြီးတော့ ဒီ လက်ရှိ အာနာယ ညွန့်ပေါင်း အဖွဲ့ က ပြန် ပြီးတော့ အနိုင် ရ ခဲ့တာ လည်း ဖြစ် ပါတယ် မဲရလက် 3ပုံ 2ပုံ ကို အတည်ပြု ပြီး ချိန် မှာ လွှတ်တော် အမှတ်နေရာ 222 နေရာ အတွက် ဝန်ကြီးချုပ် Najib Razak ရဲ့ National Front ညွန့်ပေါင်း အဖွဲ့ က အမှတ်နေရာ 112 နေရာ နိုင်နေ ပြီးတော့ အများစု အနိုင် ရတယ် လို့ ရွေးကောက်ပွဲ တာဝန် ရှိသူတွေ က ကြေညာပါတယ် အတိုက်ခံ ခေါင်းဆောင် NY Ibrahim ရဲ့ 3ပါတီ မဟာမိတ် အဖွဲ့ ကတော့ အမှတ်နေရာ 58 နေရာ ရထားပါတယ် မလေးရှား နိုင်ငံမှာ ဒီ အချမ်းသာဆုံး ဒေသ တစ်ခု ဖြစ်တဲ့ Penang ပြည်နယ် နဲ့ အကြီးဆုံး Kuala Lumpur မြို့တော် မှာတော့ အတိုက်ခံတွေဘက်ကပြန်လဲပြီးတော့အနိုင်ရရှိခဲ့ပါတယ်ဒီရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတာဝန်ပြတ်ခွက်တယ်လို့ Mr. NY Ibrahim ကဆွဆွဲပါတယ်မဲမတမာမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုကော်မရှင်ကမဖြည့်ရှင်းသရွေ့ရွေးကောက်ပွဲရလဒ်ကိုလက်မခံနိုင်ဘူးလို့လဲ Mr. NY ကTwitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်အာနာယညွန့်ပေါင်းအဖွဲ့ဟာပြည်သူ့ဘဏ္ဍာတွေအလွဲသုံးစားလုပ်နေတဲ့လူမျိုးရေးခွဲခြားမှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲမှုတွေကြောင့်အတိုက်အခံမဟာမိတ်တွေရဲ့စိန်ခေါ်မှုကိုဒီတစ်ခါရွေးကောက်ပွဲမှာအဆိုးဆုံးခံခဲ့ရပါတယ် မဲပေးပြီးသူတွေရဲ့လက်မှတ်တုပ်ပေးလိုက်တဲ့မှင်တွေအလွဲတကူဖျက်လို့ရတာနိုင်ငံသားတွေကိုလည်းမဲပေးနိုင်အောင်လို့မဲယုံတွေထဲကိုပေးဝင်တာစတဲ့မဲမတမာမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်တနင်္ဂနွေနေ့တုန်းကလွှတ်တော်ရွေးကောက်ပွဲမှာမဲပေးသူ10သန်းကျော်ရှိခဲ့တဲ့အတွက်ရွေးကောက်ပွဲမဲပေးကြသူဟာစံချိန်တင်အောင်လို့80ရာခိုင်နှုန်းလောက်ဖြစ်ခဲ့ပါတယ်ဗြိတိရှ်ရှားရ Front ညွန်ပေါင်းအဖွဲ့ကပဲ73ချိန်ဆက်တိုက်အနိုင်ရခဲ့တာဖြစ်ပါရဲ့ရှင်။